မိရောတာရောတန်ရှင်သောဝိညာဉ်တော်၏နာမတော်များ၌အာမင်။ဖျားသခင်သည်သင်တို့နှင့်ရှိပါစေ။ချစ်လာစွာသောညီကိုမောင်နှမအပေါင်းတို့ဇူလိုင်လ4ရက်နေ့2019ခုနှစ်ကြာပတရေနေ့ဟာဖြင့်ပေါ်တူဂီကတန်တာအလီဇဘက်ရဲ့ပွဲနေ့ဖြစ်ပါတယ်။စိန်အလီဇဘက်အော့ပေါ်တူဂီဖြစ်ပါတယ်။ဒီအတွက်ကြောင့်အလစ်ဇဘက်နာမည်ကိုယူထားတဲ့သူတွေအတွက်သတိရဆုတောင်းပေးပါလို့တိုက်တွန်းလိုပါတယ်။ဒီဇူလိုင်လ4ရက်နေ့ဖတ်ကြားထောက်ရှုရမယ်ကြမ်းကြက်အနေနဲ့ကတော့တမတေဦးခန်းကြီး9ခန်းငယ်1ကနေ10ဖြစ်တဲ့လက်ချေသေးသူကိုပျောက်ကင်းစေတော်မူခြင်းအကြောင်းပဲဖြစ်ပါတယ်။အခုကြံစာတော်ကိုတူတဝနားထောင်ကြည့်ကြရအောင်။ကိုယ်တော်သည်လှေပေါ်သို့တက်တော်မူ၍ပင်လယ်ကိုဖြတ်ကူးသည်ဖြင့်မိမိမြို့သို့ရောက်တော်မူ၏ထိုအခါလက်ခြေလက်သေး၍အိယာပေါ်မှလဲနေသောသူတစ်ယောက်ကိုကိုရထံသို့တည်ဆောင်လာကြ၏သခင်ယေရှုသည်သူတို့၏ယုံကြည်ခြင်းကိုမြင်တော်မူလျှင်ခြေလက်သေးသောသူအားငါသာအာမငယ်နှင့်သင်၏ပြည့်တော်မှခွင့်လို့ခြင်းခံရလိမ့်မည်ဟုမိန့်တော်မူ၏ထိုအခါကျန်တာဆရာချို့တို့ကဤသူသည်ဖျားသခင်ကိုထိခိုက်၍ပြောဆိုသည်ဟုမိမိတို့စိတ်၌ဆိုကြ၏သခင်စုသည်သူတို့၏စိတ်ထဲမှထင်မြင်ယူဆချက်ကိုသိမြင်တော်မူ၍သင်တို့သည်အဘယ်ကြောင့်စိတ်ထဲ၌အဆိုးမြင်ကြသနည်းမည်သည့်စကားသည်ပြောရန်သာ၍လွယ်ကူသည်နည်းသင်၏အပြစ်များခွင့်လွှတ်ခြင်းခံရပြီဟုဆိုခြင်းလောသို့မဟုတ်ထ၍လမ်းသွားလောဟုဆိုခြင်းလောတို့ရာတွင်လူသားသည်လောကတွင်အပြစ်များကိုခွင့်လွှတ်ပိုင်ခွင့်ရှိကြောင်းသင်တို့သိမြင်စေရမည်ဟုဆိုပြီးမှလက်နှင့်ခြေသေးသောသူအားထလော့သင်၏အိယာကိုယူ၍အိမ်သို့ပြန်လောဟုမိတ်တော်မူ၏ထိုသူသည်လည်းထ၍မိမိအိမ်သို့ပြန်သွားလေ၏လူစုဝေးတို့သည်ထိုချင်းရာကိုမြင်သောအခါထိတ်လန့်ကြ၍လူသားတို့အားဤသို့သောခွင့်အာဏာကိုပေးတော်မူသည့်ဖျားသခင်ဤဘုန်းကုံတော်ကိုချင်းမွန်ကြလေ၏ဤသည်ကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ဖြစ်သည်ကျလာစွာသောညီကိုမောင်နှမအပေါင်းတို့ပရမတ္တချက်အနေနဲ့ဝေမျှခြင်းနဲ့ထောက်ရှုချက်ကတော့ဂျူးလူမျိုးတွေရဲ့ခံယူချက်ယုံကြည်ချက်အယူဆအရာဆိုလို့ရှိရင်ဖျားနာတဲ့အခါမှာယောဂဝေဒနာတစ်ခုခုခံစားရတဲ့အခါမှာဒီယောဂဝေဒနာရဲ့အရင်းမြင့်တီအပြစ်ကြောင့်လို့အဲ့ဒါလို့ခံယူဆထားယူဆကြပါလေဂျူးတွေပေါ့လေသခင်စုကလည်းပဲသူ့ရဲ့တနာချင်းကိုဖော်ဆောင်လိုတာကတကြောင်ခုနပြောတဲ့ဂျူးလူမျိုးတွေရဲ့ယုံကြည်ချက်ကိုလည်းပဲဒီအနှောက်ရှစ်မဖြစ်မပေးလိုတာကတကြောင်ပေါ့လေအဲ့ဒီအကြောင်းနှစ်ချက်ကြောင့်တစ်ချက်ခုနှစ်ချက်ပြဆိုလိုသခင်စုကတင့်ရဲ့အပြစ်ကိုခွင့်လွှတ်လိုက်ပြီတင့်အိယာကိုယူပြီးအိမ်ပြန်လို့လို့ဆိုပြတဲ့နောက်တမတေဦးခန်းကြီးကိုခန်းငယ်ရှစ်မှာပြောထားတာတွေ့ရပါတယ်။ဂျူးလူမျိုးတွေရဲ့ယုံကြည်ချက်ဟာလည်းပဲတချို့တဝဲတော့မှန်ကန်မှုတော့ရှိပါတယ်။အပြစ်ကြောင့်ကျွန်တော်တို့ယောဂဝေဒနာဒုက္ခခက်ခဲခံရတယ်ဆိုတာလည်းပဲဒပိုင်းတော့မှန်ပါတယ်။ဘာကူမှန်ကန်တာကိုဘာဖြစ်လို့ပေါ့လေမှန်ကန်တယ်လို့ပြောရချင်တယ်ဆိုတော့ကကျွန်တော်တို့ရဲ့ယောဂဝေဒနာဒုက္ခတွေဟာအပြစ်လို့တာအပြစ်ရှိတာနဲ့လည်းပဲဆက်နွယ်မှုရှိတဲ့အပိုင်းလေးတွေရှိပါတယ်ဒါပေမဲ့လည်းပဲယောဂဝေဒနာအလုံးဟာဒုက္ခဝေဒနာတွေအလုံးဟာအခက်အခဲတွေအလုံးဟာအပြစ်တစ်ခုတည်းကြောင့်ဖြစ်တာတော့မဟုတ်ဘူးဆိုတာကိုတော့က ကျွန်တော်တို့ကအဲ့လိုခံယူယူထားကြပါတယ်ကျမ်းစာတနေရာမှာဘယ်လိုပြောထားသလဲဆိုတော့အသီးမသီးသောအခက်ရှိသမျှတို့ကိုခုတ်ပြတော်မူ၍မိထဲချတော်မူမည်အသီးသီးသောအခက်တွေကိုလည်းပဲပူပြီးသီးစေရန်အတွက်ရှင်းလင်းသုတ်တင်တော်မူသည်ဆိုတာကိုတွေ့ရပါတယ်ဆိုတော့ဆိုလိုတာကတော့အသီးသီးနေတော်လည်းပဲသုတ်တင်ရှင်းလင်းခြင်းကိုခံရတယ်ဆိုတာကပူပြီးတဲ့နောက်သီးစေဖို့အတွက်ဖြစ်ပါတယ်နော်ဒါကြောင့်မလို့ဒုက္ခခက်ခဲတွေဆိုတဲ့သုတ်တင်ရှင်းလင်းခြင်းဟာလည်းပဲအပြစ်ကြောင့်ရလို့တော့မဟုတ်ဘူးတပိုင်းကပေါ့လေပူပြီးတဲ့နောက်ပါရမီရင့်တန်လာအောင်အတွက်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့တွေ့ရခြင်းပဲဖြစ်ပါတယ်ကောင်းနေတော်လဲဒီထက်ပိုကောင်းအောင်ပါရမီတွေရှင့်နေတော်လဲပဲဒီထက်ပိုပြီးပါရမီတွေနဲ့ပြည့်ဝအောင်အကိုင်းတွေခြံခြင်းဆိုတဲ့ယောဂဝေဒနာဒုက္ခတွေကိုဖျားသခင်ကခံစေတာဖြစ်တာလဲတပိုင်းဖြစ်ပါတယ်ဆိုတာကိုတော့ကျွန်တော်တို့လက်ခံယုံကြည်ထားမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒုက္ခတွေယောဂဝေဒနာခံထမ်းရတိုင်းဩပြည့်ရှိလို့ပါလို့အဲ့ဒါလိုလည်းပဲမယူဆတင်ပါဘူးနော်ဒါပေမဲ့လို့ပိုပြီးတဲ့နောက်တေချာဖို့အတွက်ကတော့မိမိကိုယ်မှာမိမိကိုယ်ကိုမိမိပြန်လဲဆန်းစစ်ပြီးတဲ့နောက်ကြည်ရမှာကမိမိမှာအပြစ်နဲ့ကင်းစင်တဲ့အနေအထားမှာရှိသလားဆိုတာတကူကတော့တေချာအောင်လုပ်အကယ်၍အပြစ်နဲ့ကင်းစင်တယ်တော့လည်းပဲအပြစ်မရှိတော့လည်းပဲယောဂဝေဒနာဒုက္ခခက်ခဲတွေခံနေရတယ်ဆိုလို့ရှိရင်တော့ကဒါဟာအပြစ်ကြောင့်တော့မဟုတ်ဘူးအပြစ်မရှိဘဲနဲ့ခံနေရခဲ့သည်ရှိတော့တစ်ဖက်တစ်ကနေပြန်တွေးရမယ်ဘာလဲဆိုတော့ပူပြီးတဲ့နောက်ပါရမီရင့်ကျက်စေဖို့တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်လည်းပဲပူပြီးတဲ့နောက်ပြည့်စုံလာစေဖို့ပူပြီးတဲ့နောက်တန့်ရှင်းလာစေဖို့ပူပြီးတဲ့နောက်ဒီသခင်ယေရှုနဲ့နီးကလာနိုင်တဲ့အနေအထားဖြစ်ဖို့ကိုယ်ရရှင်ရဲ့ကားရင်ကိုလည်းပဲဝေမျှခံထမ်းစေတယ်ဆိုတဲ့သဘောမျိုးနဲ့เนาะကျွန်တော်တို့မြင်တွေ့ရမှာဖြစ်ပါတယ်ဒါကြောင့်မိမိကိုယ်ကိုမိမိပဲအသိဆုံးဖြစ်ပါတယ်ငါအပြစ်မရှိအောင်ကြိုးနေတယ်ငါလောလောဆယ်လုံးဝအပြစ်မရှိဘူးအဘဖြေတယ်เนาะမကြာခဏအဘဖြေကိုရမြပြင်တယ်အပြစ်မရှိဘူးသို့တော်လည်းပဲငါမှာတော့ဒုက္ခဝေဒနာယောဂဝေဒနာတွေခံစားနေရမယ်ဆိုလို့ရှိရင်တော့ကအပြစ်ကြောင့်မဟုတ်ဘူးပိုပြီးတဲ့နောက်ပါရမီရင့်တန်လာအောင်ပိုတန့်ရှင်းလာအောင်ပိုပြီးတဲ့နောက်သခင်စုနဲ့နေလာအောင်အတွက်ကားရင်ကိုဝေမျှခံထမ်းရတဲ့ဆိုပြီးတဲ့နောက်နော်ဒီခံထမ်းရတဲ့အရာတွေအားလုံးကိုစိတ်ရှည်စွာဖြင့်နော်ဆုတောင်းခြင်းနဲ့ခံထမ်းနိုင်ဖို့ပဲဖြစ်ပါတယ်လို့ဒုတိယတစ်ချက်အနေနဲ့နှိတ်ချခြင်းနဲ့ယုံကြည်ခြင်းကြောင့်လေကုသမှုကိုခံယူရရှိနိုင်တယ်ဆိုတဲ့အကြောင်းဒီကျမ်းပိုက်ကလည်းပဲထောက်ပြထားတာကိုကျွန်တော်တို့တွေ့ရပါဒီနေရာမှာလက်ချေသေးတဲ့သူရဲ့ယုံကြည်ခြင်းနဲ့နှိမ့်ချခြင်းကိုတွေ့ရတယ်လို့သူ့ကိုတည်ဆောင်လာတဲ့သူ့ရဲ့မိတ်ဆွေတငယ်ချင်းတွေရဲ့ချစ်ချင်းယုံကြည်ခြင်းနှိမ့်ချခြင်းနဲ့မျောလင့်ခြင်းတွေကိုလည်းပဲကျွန်တော်တို့တွေ့ရပါတယ်ကာယကံရှင်လက်ချေသေးတဲ့သူရဲ့ယုံကြည်ခြင်းဟာကြီးမားလာပါတယ်။သခင်စုသူ့ကိုကုသပေးမယ်။သခင်စုသူ့ကိုပျောက်ကင်းအောင်လုပ်ပေးနိုင်တယ်ဆိုတဲ့ယုံကြည်ခြင်းနဲ့နှိတ်ချစွာဖြင့်သခင်စုစီကိုလာခြင်းတဲ့စိတ်နဲ့เนาะဒီမိမိရဲ့တငယ်ချင်းများတွေကိုဖွင့်ဟပြောဆိုတာလည်းဖြစ်မှာသေချာပါတယ်။ဆိုတော့သူကိုယ်တိုင်သခင်စုစီမသွားနိုင်တဲ့အတွက်ကြောင့်သူရဲ့တငယ်ချင်းတွေရဲ့အကူအညီမှုတွေနဲ့ရောက်ရှိသွားပါတယ်။သူ့ရဲ့မိတ်ဆွေတွေသူ့ပေါ်မှာထားတဲ့ချစ်ချင်းမြတ်တာရှိသလိုသူ့ရဲ့မိတ်ဆွေတွေဟာလည်းပဲသခင်စုပေါ်မှာလည်းယုံကြည်ခြင်းရှိတယ်။မျော်လင့်ခြင်းရှိတယ်။ဒီမိမိရဲ့တငယ်ချင်းကိုဒီတငယ်ချင်းတွေပေါ့လေ။နှိတ်ချစွာဖြင့်သခင်စုစီကိုတဲဆောင်သွားတာတွေ့ရပါတယ်ဒါကြောင့်မလို့ဒီငယ်ချင်းတွေဒီလူတွေမှာရှိကြတဲ့ ကူညီခြင်းတဲ့စိတ်ချစ်ချင်းမေတ္တာစိတ်ယုံကြည်တဲ့စိတ်မျှော်လင့်တဲ့စိတ်နှိတ်ချတဲ့စိတ်စီလုံးချစ်ခင်တဲ့စိတ်တွေကြောင့်ဒါတွေအားလုံးကိုထိုးပေါက်မြင်တွေ့တဲ့သခင်ယေရှုဟာဒီလက်ချေတေးပြီးတဲ့နောက်လမ်းမသွားနိုင်တဲ့ပုဂ္ဂိုလ်ယောဂာတဲ့ကိုလက်ချေတွေပြန်ကောင်းစေပြီးတဲ့နောက်ထပ်ပြီးလမ်းလျှောက်ပြီးအိမ်ပြန်စေတယ်ဆိုတဲ့အံ့ဖွယ်ရာကိုဒီကနေ့ကျမ်းစာမှာကျွန်တော်တို့တွေ့ရပါတယ်။ဒါကြောင့်ဒီနေရာမှာအလုံးချုပ်ငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်အံ့ဖွယ်ရာတွေခံစားရရှိနိုင်ဖို့ဆိုတာဟာဘာတွေလိုသလဲလို့ကြည့်လိုက်တဲ့အခါမှာကျွန်တော်တို့မှာချစ်ချင်းမေတ္တာအချင်းချင်းပေါ်မှာထားရှိတဲ့စီလုံးချင်းချစ်ချင်းမေတ္တာကြီးမားနေဖို့တယောက်နဲ့တယောက်ကူညီဖေးမခြင်းဆိုတဲ့เนาะမေတ္တာတရားကြီးမားဖို့လိုတယ်။ယုံကြည်ခြင်းရှိဖို့လိုတယ်။เนาะမျှော်လင့်ခြင်းလည်းပဲရှိဖို့လိုတယ်။နှိတ်ချစွာဖြင့်သခင်ဇူးစီကိုရောက်အောင်သွားခြင်းတဲ့စိတ်နဲ့ရောက်အောင်သွားနိုင်အောင်ကြိုးစားဖို့လည်းပဲလိုတယ်။ဆိုဒီရတဲ့အလုံးပြည့်ပြည့်စုံမယ်ဆိုလို့ရှင်ကျွန်တော်တို့မှာဖြစ်သည်မြဒုက္ခခဲခဲတွေတွေ့ရသည်မြယောဂဝေဒနာအလုံးကိုမထင်မှားပဲနဲ့เนาะအံ့ဖွယ်ရဖြစ်နေနဲ့ပျောက်ကင်းသွားနိုင်တယ်ဆိုတာကိုတော့ဒီနေ့ကျမ်းစာတော်ကကျွန်တော်တို့ကိုခွန်အားပေးပါတယ်ဒါကြောင့်ချစ်လာစွာသောညီကိုမောင်နှမအပေါင်းတို့ချစ်ချင်းမြတ်တာတရားဟာအရေးကြီးတဲ့ယုံကြည်ခြင်းမျှော်လင့်ခြင်းနေချချင်းတွေဟာအံ့ဖွယ်ရာကိုဖြစ်ပေါ်စေသည့်အတွက်ကြောင့်ဒါတွေအလုံးဟာကျွန်တော်တို့အရေးကြီးတဲ့အရာဖြစ်တယ်ဖြစ်သည့်အတွက်ကြောင့်နော်လှုပ်ဆောင်ကြိုးစားနိုင်အောင်လိုအပ်တဲ့ကျေးဇူးကွန်အားကိုဖျားသခင်ထံမှာဆက်လက်ပြန်နောက်ကျွန်တော်တို့ဆုတောင်းကြပါစို့လို့